MNDAA ကိုကန်တက်ကထိန်းချုပ်ထားတဲ့လာရှုံမြို့မှာစစ်ကောင်စီကဒီကနေ့မနေ့စောပိုင်းလေကြောင်းကတက်ခတ်မှုကြောင့်အစာဦးတချို့နဲ့မော်တော်ယာဉ်တွေထိခိုက်ဖြစ်စေကြောင်းဒေသခံတွေကပြောပါတယ်။ဘုံကျဲတက်ခတ်မှုကြောင့်ထိခိုက်တိုက်ခိုက်တဲ့တဲ့တော့မကြားရဘူးလို့လည်းလာရှုံမြို့ကတူက VOA ကိုပြောပါတယ်။
ဒီနေ့မနေ့ကမနေ့လေးနိုင်လေးဒီကျွန်တော်ဒီဘောလုံးကွင်းပေါ်ရက်ကွက်ရှိဘောလုံးကွင်းအားသလုံးရေဒီရေဒီကနားအစီဖတ်စကိုင်းဒီနားမှာသလုံးနေ့နေ့တစ်ပတ်ပြန်ကြည့်တော့တနင်္လာတော့နန်းပိတ်ထားရစ်စစ်သားပြီတော့ကြည့်လို့မရအောင်နောက်တနင်္လာတော့ကြည့်လို့ရအောင်ခိုင်တော့အဲမကြောက်ဘူးစီကန်ကြည့်ကားရတယ်ခိုင်တယ်ခိုင်တယ်
ဒါလာရှင်မျိုး MNDAA ကထိချုပ်ပြီးတဲ့နောက်ပိုင်းဒုတိယအကြိမ်လေကြောင်းကတက်ခတ်ခဲ့တာဖြစ်ပြီးပြီးရက်လနောက်ပိုင်းကပထမအကြိမ်တက်ခတ်ခံခဲ့ရတာပါတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလေကြောင်းတက်ခတ်မှုတွေကြောင့်အရသားတွေထိခိုက်တိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကသတိပေးနေချိန်မှာပဲတက်ခတ်မှုတွေလည်းဆက်လက်ဖြစ်ပေါ်နေတာပါ